ဒီနေ့ရတဲ့တရားရုံးချုပ်တရားသူကြီးနေရာအတွက်အမည်စင်တင်သွင်းထားတဲ့အီမီကော်နီဘာရက်ကိုအတီးပြုရေးအတွက်အမေရိကန်ထက်လွတ်တော်ကတနင်္လာနေ့နှောင်းပိုင်းမှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။တကယ်လို့သူမကိုမဲခွဲအတီးပြုလိုက်ပြီးဆိုရင်တော့သမ္မတဒေါ်နယ်ထရန့်အမည်စင်တင်သွင်းခဲ့တဲ့တက်ပြမြောက်ကွန်ဆာဗေးတစ်တရားသူကြီးတူထပ်ပြီးတိုးလာမှာဖြစ်တဲ့အတွက်တရားသူကြီး၉ပါးထံတရားရုံးချုပ်မှာရှေးဟိုယူရှိတဲ့ကွန်ဆာဗေးတစ်တွေက liberal တွေထက်၆ဦး၃ဦးနဲ့အများစုဖြစ်လာတော့မှာပါ။အထက်လွှတ်တော်မှာ Republican တွေကအမှတ်နေရာ53နေရာနဲ့ Democrat က49နေရာရှိပြီး Republican ကအများစုဖြစ်ပါတယ်။ Republican တွေထဲက main ပြည်နယ်အထက်လွှတ်တော်မှာ Susan Collins ကပဲရွေးကောက်ပွဲတိတ်ပြီးနီးနေတဲ့အတွက် Barrett ကိုအတီးပြုရေးကိုသူမဲပေးမှာမဟုတ်ဘူးလို့ပြောထားတယ်လို့ရွေးကောက်ပွဲပြီးတက်လာတဲ့သမ္မတကသာလက်လံနေတဲ့တရားသူကြီးနေရာရွေးချယ်ဖို့ပြောပါတယ်။ Liberal ယူရှိတဲ့ကွန်လန်ဒူတရားသူကြီး Ruth Bader Ginsburg နေရာအတွက်အရင်ဆလိုရွေးချယ်ဆောင်ရွက်နေတာကိုဒီမိုကရက်တစ်ဘက်ကကန့်ကွက်နေကြတာဖြစ်ပါတယ်။တကယ်လို့တနင်္လာနေ့မှာအထက်လွှတ်တော်တရားလုံးကအတူပြုပေးလိုက်မယ်ဆိုရင်တရားသူကြီးဘက်ကတည်းကကျန်းသက်စာချင်းဆိုဘက်ကိုတနင်္လာနေ့ညနေမှာပဲကျင်းပပေးဖို့သမ္မတအင်ဂျီကစီစဉ်နေတာလည်းဖြစ်ပါတယ်။